Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါတရုတ်နိုင်ငံမှာ G20 ထိပ်သီးညီလာခံမှာနိုင်ငံခေါင်းဆောင်တွေဆွေးနွေးနေကြချိန်မှာပဲစီးရီးယားနိုင်ငံတွင်အပိသက်အပိခက်ရက်စဲရေးသဘောတူညီချက်တစ်ခုရဖို့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်တူရကီမှာအာဏာသိမ်းမှုကြိုးပမ်းမှုကိုစီစဉ်ခဲ့သူတွေကိုတရားဥပဒေကြောင့်ရစီရင်နိုင်ဖို့အမေရိကန်တို့ပိုက်ဖြတ်ထားတယ်လို့အမေရိကန်သမ္မတကပြောဆိုပါတယ်။မာသာထရီဇာကိုတော်တော်စင်ဖြစ်ပုတ်ရဟန်းမင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းနာဆင်ရမယ့်သတင်းတွေကတော့27ရာစုပင်လုံးအလွန်ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးဘလိုမျိုးရှေ့လုပ်ငန်းစဉ်တွေဆက်လုပ်ဖို့ရှိပါသလဲ။
တော်ကြီးလာကြနေကြရင်တော့ဘလို့ညှိနိုင်မလဲပေါ့ကျွန်တော်တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆူပြတဲ့ဟာဒီမတူတာတွေကိုဘလို့ညှိနိုင်နိုင်မလဲဆိုတာအဓိကကျွန်တော်တို့ရဲ့စိတ်ကောင်းမှုဖြစ်လာနေတယ်
နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။ကချင်ပြည်နယ်တွင်းကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကအထူးအစီအစဉ်ဖြစ်တင်ဆက်ထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းနောက်ပြီးတော့ဒီ27ရာစုပင်လုံးကိုတုံးသက်ထားတဲ့ပြည်တွင်းသတင်းတုံးသက်ချက်မြန်မာပြည်မှပေးစာများသမီးအကောင့်300တပြိုင်နက်ထဲအစုလိုက်ပြုံလိုက်တည်သွားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်စီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေတရုတ်နိုင်ငံက G20 ထိပ်သီးညီလာခံမှာတွေ့ဆုံဆွေးနွေးနေကြချိန်မှာပဲပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ကူတွေပို့ပြီးပေးနိုင်ဖို့အတွက်အပိသက်အပြစ်ခတ်ရက်စဲရေးသဘောတူညီချက်တစ်ခုရရှိရေးအမေရိကန်ပြည်ထောင်စုနဲ့ရုရှားနှစ်နိုင်ငံတို့ညှိနှိုင်းနေကြပါတယ်။နှစ်နိုင်ငံတို့အနေနဲ့သဘောတူညီချက်တစ်ခုရရေးနီးစပ်လာပုံရပေမဲ့လို့အခက်အခဲတွေကတော့ရှိနေသေးပါ။အမေရိကန်သမ္မတဘရက်ကိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးအနေနဲ့လည်း G20 ထိပ်သီးဆွေးနွေးပွဲတွေပြင်ပမှာတီးခြားတွေ့ဆုံပြီးဆွေးနွေးနိုင်ကြဖို့လည်းမျှော်လင့်နေကြပါတယ်။အခုချိန်ထိတော့ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့စီစဉ်ထားတာမရှိသေးပါဘူး။ဒီကနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမနေ့ပြန်တနင်္လာနေ့မှာထပ်ပြီးတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဒီနေ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကဒီကနေ့ဆွေးနွေးပွဲကိုတုံ့သက်ပြီးပြောရမယ်ဆိုရင်ဖြည့်ရှင်းရမယ့်ကိစ္စရပ်တွေရှိနေသေးတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေခော့ဖ်ကလည်းနှစ်နိုင်ငံတို့အနေနဲ့သဘောတူညီချက်တစ်ခုရဖို့နှိမ့်ဆန်နေပြီဖြစ်ပြီးအပြစ်ရရဲ့အကောင့်ထဲပေါ်ဖို့အတွက်အရေးအကြီးဆုံးကိစ္စတွေကိုဆွေးနွေးနေတယ်လို့ပြောဆိုသွားပါတယ်။ဆီးရီးယားပြည်တွင်းစစ်အတွင်းလူပေါင်း2,000ခွဲကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဆီးရီးယားပြည်သူ13,000တို့နေရာရင်းတွေကနေစွန့်ခွာထွက်ပြေးနေကြရတာဖြစ်ပါတယ်
။တရုတ်နိုင်ငံဟန်ဂျွန်းမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစီးပွားပွဲကိုတရားဝင်စပြီးကျင်းပပါတယ်။ကမ္ဘာစီးပွားရေးပြန်ပြီးဥမော်လာပြီဆိုပေမဲ့ဗန္နာရေးကုန်သွယ်ရေးနဲ့ယင်းဤမြုပ်နှံမှုကဏ္ဍတွေမှာစိန်ခေါ်အကဲဆမ်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့တရုတ်သမ္မတရှီကျင်ဖင်ကညီလာခံအဖွဲ့မှပြောဆိုခဲ့ပါတယ်။အခုညီလာခံမှာစမ်းသစ်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးရေးကိုဖော်ဆောင်ဖို့ကမ္ဘာစီးပွားရေးပိုပြီးဖြစ်ထွန်းလာစေဖို့ဗန္နာရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်လို့တရုတ်သမ္မတကပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်ဖင်တို့နှစ်ယောက်မနေ့စနေနေ့က3နာရီကျော်ကြာတွေ့ဆုံဆွေးနွေးမှုတွေမှာနှစ်နိုင်ငံကြားလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုပို့ပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့ကြပါလေ။ဒါအပြင်တတိယကမ္ဘာကမိဖက်နိုင်ငံတွေမှာငြိမ်းချမ်းရေးထိန်းသိမ်းရေးမှာပူးပေါင်းဆောင်ရွက်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျူရောကထုတ်တဲ့ကြေညာချက်မှာဖော်ပြပါလိမ့်ရှင်။
တရုတ်နိုင်ငံမှာဒီကနေ့စတင်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20တို့ရဲ့ထိပ်သီးညီလာခံ G20 အစည်းအဝေးကိုတက်ရောက်ဖို့မနေ့စနေနေ့ကတရုတ်နိုင်ငံကိုဆက်ရောက်လာတဲ့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ခီးစဉ်မှာတော့အဆင်မပြေမှုတွေနဲ့ပွက်လွန်ညံခဲ့ပါတယ်။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်တရုတ်နိုင်ငံဟန်ဂျိုးလေဆိပ်ကိုမနေ့စနေနေ့ကဆက်ရောက်ချိန်မှာသမ္မတလေယာဉ်ဘော်ကနေဆင်းဖို့အတွက်လေယာဉ်လှေကမရှိခဲ့သလိုလေယာဉ်ဘော်ကနေအမေရိကန်သမ္မတဆင်းလာတဲ့အချိန်မှာလည်းတခြားနိုင်ငံတကာခေါင်းဆောင်တွေကိုခင်းပေးခဲ့သလိုမျိုးကော်ဇော်နီခင်းမပေးခဲ့ပါဘူး။ အမေရိကန်သမ္မတဥဘာမာကိုဓာတ်ပုံရိုက်ဖို့လင်းပြေးလမ်းပေါ်မှာနေရာယူအသင့်စောင့်နေကြတဲ့အမေရိကန်သမ္မတအင်ပီရိုဓာတ်ပုံသတင်းထောက်တွေကိုလည်းတရုတ်တာဝန်ရှိသူတွေကအော်ဟစ်ခဲ့ကြတာမှလည်းတင်းတင်းမာမာဖြစ်ခဲ့ကြပါတယ်ဓာတ်ပုံသတင်းထောက်တွေဘယ်နေရာကနေဓာတ်ပုံရိုက်ရမယ်ဆိုတာကိုအမေရိကန်ကသတ်မှတ်ရမှာဖြစ်တယ်လို့အင်ပီရိုအရာရှိတဦးကဝင်ပြောတာမှလည်းတရုတ်တာဝန်ရှိသူတွေကဒါကငါတို့တိုင်းပြည်ဒါကငါတို့လေစိတ်ဆိုပြီးတော့ပြန်ပြီးအော်ဟစ်ခဲ့ပါတယ်ဒါကအစပိုင်းမှာဖြစ်ပျက်ခဲ့တာပါဒီနောက်ပိုင်းမှာတော့အမေရိကန်သမ္မတရဲ့ရင်နှန်းစီကိုရှောက်လာတဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကိုတရုတ်တာဝန်ရှိသူကတားမြစ်ဖို့ကြိုးစားတာကြောင့်အမေရိကန်သမ္မတရဲ့လုံခြုံရေးတပ်ဖွဲ့ဝင်ကကြားဝင်ပြီးပြောခဲ့ရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်အပေါ်တရုတ်အမေရိကန်နှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ဖို့ပြုလုပ်တဲ့အခမ်းအနားအပြီးနဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့သုံးနိုင်ခွဲကြတွေ့ဆုံဆွေးနွေးပွဲအတွင်းစနေနေ့ညပိုင်းမှာတော့တင်းမာမှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီတစ်ခါမှာတော့သမ္မတနှစ်ဦးရဲ့ညပိုင်းတွေ့ဆုံမှုမှာသတင်းတော့ဘယ်နှစ်ယောက်ဝင်ခွင့်ပြုမလဲဆိုတဲ့အပေါ်မှာအငင်းပွားကြတာပါတရုတ်အစိုးရတာဝန်ရှိသူတွေကအရင်ကသတင်းတော့6ဦးခွင့်ပြုရာကနေ3ဦးပဲခွင့်ပြုမယ်လို့လျှော့လိုက်ပြီးနောက်ဆုံးကြတော့2ဦးသာခွင့်ပြုမယ်လို့ဖြစ်သွားတာပါဒီပွဲကငါတို့စီစဉ်တာလို့လည်းတရုတ်အစိုးရတာဝန်ရှိသူတို့ကအမေရိကန်အစိုးရအင်ဖြူရောပြန်ကြားရေးတာဝန်ရှိသူတို့ကိုပြောခဲ့ပါတယ်အမေရိကန်သမ္မတအင်ဖြူရောအရာရှိကလည်းခမရတို့အစီအစဉ်ကလည်းပြောင်းပြီးရင်ပြောင်းလုံနေတာကိုလို့ပြန်ပြီးတော့တုံ့ပြန်ခဲ့တာပါ။နောက်ဆုံးမှာတော့သတင်းတောင်နှစ်ဦးဝင်ခွင့်ပြုဖို့နှစ်ဖက်တို့သဘောတူလိုက်ကြပါရဲ့ရှင်
။ American သမ္မတ Barack Obama နဲ့ Turkey သမ္မတ Recep Tayyip Erdogan တို့ဒီနေ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ကြပြီးပြီးခဲ့တဲ့ဇူလိုင်လက Turkey အစိုးရကိုအာဏာသိမ်းဖို့စီစဉ်ခဲ့သူတွေကိုဥပဒေကြောင်းအရစီရင်နိုင်ဖို့ American အစိုးရကအခိုင်အမာဆုံးဖြတ်ထားတယ်လို့ American သမ္မတကပြောဆိုပါလိမ့်။ဒါပေမဲ့ Turkey အစိုးရဘက်ကပြစ်တင်ပြောဆိုနေတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကိုလွှဲပြောင်းပေးဖို့ကိစ္စနဲ့ပတ်သက်ပြီးသမ္မတအိုဘားမားကတစုံတရာမပြောခဲ့ပါဘူး။ဒီလိုဆောင်ရွက်ခဲ့သူတွေကိုတရားဥပဒေကြောင်းအရစီရင်နိုင်ဖို့ကျွန်တော်တို့အသေးချာလှုပ်ဆောင်ပါမယ်လို့ American သမ္မတအိုဘားမားကတူရကီခေါင်းဆောင်နဲ့တရုတ်နိုင်ငံဟန်ဂျိုးမှာကျင်းပနေတဲ့ G20 ညီလာခံပြင်ပမှာတရားတွေ့ဆုံရမှာပြောခဲ့ပါတယ်။ American ပြည်ထောင်စု Pennsylvania ပြည်နယ်မှာ1999ခုနှစ်ကတည်းကတိတ်ရှောင်နေထိုင်နေတဲ့အသက်85နှစ်အရွယ် Fethullah Gulen ဟာမောင်မြင်ခဲ့တဲ့တူရကီအာဏာသိမ်းမှုကိုစီစဉ်ခဲ့တာလို့တူရကီအစိုးရကဆွဆွဲပြောဆိုနေတာဖြစ်ပါတယ်။ Fethullah Gulen ကတော့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးတော့ညှင်းဆို့ထားပေမဲ့သူ့ကိုတူရကီနိုင်ငံကိုလွှဲပြောင်းပေးဖို့ American အစိုးရကိုတူရကီအစိုးရကပန်ကြားထားပါလိမ့်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မာသာထရီဇာကိုသရော်စင်တဝက်အဖြစ်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ Holy Sia of Mercy ဘာသာရေးအခမ်းအနားအတွင်းစိန့်ပီတာယဉ်ပြင်ကိုစုဝေးရောက်ရှိလာကြတဲ့ထောင်ထောင်ချီတဲ့လူထုပရိသတ်ရှင်မှာသရော်စင်မာသာထရီဇာအဖြစ်ကြေညာခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကာလကတ္တားကို1929ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရောက်ရှိခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဇာဟာသူမဘဝတစ်လျှောက်လုံးအိန္ဒိယနိုင်ငံကအစင်းရဲဆုံးသူတွေကိုကူညီဆောက်ရှောက်မှုပေးခဲ့တဲ့အတွက်လဲသူစင်းရဲတို့ရဲ့သူတော်စင်အဖြစ်လူသိများခဲ့ပါတယ်။ထောင်နဲ့ချီတဲ့ခရီးယန်သီလရှင်တွေနဲ့စေတနာဝန်ထမ်းတသန်းကျော်တို့နဲ့နိုင်ငံပေါင်း120ကျော်တို့မှထောက်ပံ့ကူညီပေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့သူအယ်ဘေးရီးယားနိုင်ငံသူခရီးယန်သီလရှင်မာသာထရီဇာရဲ့ဘဝကတော့အလွန်ကိုပဲချိုးချံချွေတာခဲ့တာပါ။1998ခုနှစ်စက်တင်ဘာလ5ရက်နေ့သက်တော် 89 နှစ်မှာမာသာထရီဇာကွယ်လွန်ခဲ့ချိန်မှာသူမရဲ့ပိုင်ဆိုင်မှုကခရစ်ယာန်ကျမ်းစာအုပ်တစ်အုပ်စိတ်ပတိတကုံးနဲ့သူမဝတ်ဆင်ခဲ့တဲ့စာရီတစ်ထည်တည်းပါဒါပေမဲ့လို့သူမချမ်းရစ်ခဲ့တဲ့သမိုင်းအမွေတွေကတော့အင်မတန်မှကြီးမားလာပါတယ်ရိုမန်ကက်သလစ်ကျောင်းတော်မှာသူတော်စင်1000ကျော်ရှိထားပေမဲ့အများအပြားကတော့သူတို့တည်ဆုံးပြီးရာစုနှစ်နဲ့ချီကျမ်းမြင့်ခဲ့တဲ့အတိုင်းသူတော်စင်အဖြစ်တင်မြှောက်မခံရပါဘူးသူတော်စင်အဖြစ်တင်မြှောက်ဖို့အတွက်ပုံမှန်အဖြစ်တော့ပုံကိုယ်တူသေးဆုံးပြီး9နှစ်ကြာမှစတင်ဆောင်ရွက်တာဖြစ်ပေမဲ့လို့ဒီလိုအပ်ချက်ကိုမာသာထရီဇာအတွက်ပိုယဟန်မင်းကြီးဂျွန်ဘောကပတ်လပ်ပေးခဲ့တာကြောင့်သူမကိုသူတော်စင်အဖြစ်တင်မြှောက်နိုင်ရေးကပိုပြီးတော့မြန်ဆန်ခဲ့တာဖြစ်ပါရဲ့ရှင်
။ဂျာမနီနိုင်ငံရေးမှာရွေးကောက်ပွဲမှာပြောင်းရွှေ့ဝင်ရောက်လာသူတွေကိုမလိုလားတဲ့နိုင်ငံရေးပါတီက ငကောကမျောလင့်ထားတဲ့မဲပိုရနိုင်ခြင်းရှိတယ်လို့ဒီကနေ့တင်းတွင်နေမှာပြည်내ဆင့်စစ်တမ်းတွေကဖော်ပြပါတယ်ဂျာမနီနိုင်ငံမှာဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့မက်ကလင်ဘတ်အနောက်ပရိုမရီနီယာလွတ်တော်အတွက်မဲဆန္ဒရှင်တသန်းကျော်လောက်မဲပေးခွင့်ရှိပါတယ်ဝန်ကြီးချုပ်မာကဲလ်ရဲ့ဒုက္ခသည်တွေအတွက်တကားဖွင့်ထားတဲ့မူဝါဒကိုမကြိုက်တဲ့မဲဆန္ဒရှင်တွေအတွက်တော့Alternative for Deutschland လို့ခေါ်တဲ့ AFD ပါတီကနိုင်ငံရေးအရဆွဲဆောင်မှုပိုကောင်းနေပါလေ။ဂျာမနီနိုင်ငံကဒုက္ခသည်အစီအစဉ်တွေကိုတိုးချဲ့လှုပ်ဆောင်လာပြီးတောင်းနေချီတဲ့ Syrian ဒုက္ခသည်တွေနဲ့စစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကြောင့်ပြောင်းရွှေ့ဝင်ရောက်လာတဲ့တခြားဒုက္ခသည်တွေကိုလက်ခံကြိုဆိုခဲ့ပါလေ။သတင်းစီးရင်ခန်းစားရေးအရ AFD ပါတီကဝန်ကြီးချုပ် Merkel ရဲ့ဒုက္ခသည်အစီအစဉ်တွေကိုအကြီးအကျယ်ဆန့်ကျင်ပြီးမဲဆန္ဒရှင်တွေရဲ့အားကောင်းတဲ့ထောက်ခံမှုရဖို့မျှော်လင့်ထားပါလေ။စစ်တမ်းတွေအရဂျာမနီရွေးကောက်ပွဲမှာ Christian Democratic Union CDU ပါတီကဆန္ဒမေး22ရာခိုင်နှုန်း AFD ပါတီက23ရာခိုင်နှုန်းနဲ့ The Social Democrat Party က28ရာခိုင်နှုန်းလောက်ရဖို့မျှော်လင့်ထားကြပါသည် Direct from Washington The
Voice of America VOA နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးနားဆင်ရမှာကတော့21ရာစုပင်လုံအလွန်ဘာဆက်လောက်ကြမလဲဆိုတဲ့အကြောင်းဖြစ်ပါတယ်21ရာစုပင်လုံညီလာခံအလွန်မှာတော့အစိုးရလွှတ်တော်တက်မတော်အပါအဝင်အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရဲ့လက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့တွေကြားအစုအဖွဲ့လိုက်တွေ့ဆုံပြီးတော့အမြန်ဆုံးညှိနှိုင်းဆွေးနွေးကြတော့မှာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနအထူးအကြံပေးဦးလာမောင်ရွှေကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
တပ်ပြန်မှာ55ဆက်ကောက်ဆက်ခွန်လောက်မှာ framework ကိုပြန်ပြီးသုံးသပ်တဲ့ဟာကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေတော့ EU ဘက်ပေါ်လေ EU ဘက်မှာတော့အမှတ်ထိုးတာလည်းဒီဘက်မထိုးတာလည်းဒါတော့သုံးသပ်တဲ့ဟာတွေကိုလွတ်ဖို့တော့အလွတ်တော်ညှိနှိုင်းနေပါလေသူတို့အလုံးအစဉ်ပြေတော့အရက်ဒီကျွန်တော်တို့လုပ်နေပါလိမ့်မယ်ဒီညီလာခံတစ်ခုပြီးပြင်မယ်ဒီညီလာကြတော့ခင်းရှိကြီးပါပဲဒါကိုဆက်ပြီးတော့အလုံးကတော့ဝိုင်းတော့ပါလိမ့်မယ်အလို့လုံရင်းလုံရင်းနဲ့ကျွန်တော်တို့အလုံးကဒီခုပေါ်ရှိလာမယ်ပြောနေတော့ပို့ပြီးတော့နားလည်မှုရှိပြီးတော့ညှိနှိုင်းမှုတွေရလာမယ်ပေါ့လေအခုပထမညီလာခံကတော့ကျွန်တော်တို့တင်ပြမှုတွေကအများကြီးကျွန်တော်ဆွေးနွေးမှုဆုံးဖြတ်မှုမရှိဘူးနောက်ညီလာခံနေကြရင်တော့ဘယ်လိုညှိနှိုင်းမလဲပေါ့ကျွန်တော်တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆိုပြုတဲ့ဟာဒီမတူတာတွေကိုဘယ်လိုညှိနှိုင်းနိုင်မလဲဆိုတာအဓိကကျွန်တော်တို့ရဲ့စိန်ခေါ်မှုဖြစ်လာနေတယ်ဒါကိုကျွန်တော်တို့အခုကစပြီးတော့အားလုံးကဝိုင်းပြီးတော့ပြင်ဆင်ဖို့လုပ်ရလို့ကျွန်တော်ထင်ပါတယ
်ရှေ့ဆက်ပြီးသွားမယ့်ညီညာရေးလုပ်ငန်းစဉ်တွေမှာအထူးသဖြင့်တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစရေးစာချုပ်လက်မှတ်မရေးထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရောဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့အစီအစဉ်ရှိပါလဲရှင
်ခုလည်းဒီလက်မှတ်မထိုးရသေးတဲ့သူတွေနဲ့ညှိနှိုင်းဆွေးနွေးနေကြပါမယ်အဲဆွေးနွေးနေစဲမှာပဲညီလာခံကာလမှာလည်းသူတို့တက်ရောက်နိုင်ဖို့ကိုလည်းအတက်နိုင်ဆုံးပေါ့လေဖြည့်ဆည်းပေးခဲ့ပြီးသားဖြစ်ပါတယ် NCA ကိုလက်မှတ်ထိုးဖို့ကိစ္စကတော့အများကြီးပေါ့လေကျွန်တော်တို့အခက်အခဲရှိမယ်လို့မထင်ဘူးဆိုတော့ရှုတော့ကရှိတယ
်ဒီရှစ်ဆက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးဖို့ဆိုလို့ရှိရင်ဒီအပြစ်ရမထိုးထားရသေးတဲ့အဖွဲ့တွေပေါ့နော်ဒီဝင်ပြီးတော့မှဆွေးနွေးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဘယ်လိုများဆက်လုပ်ဖို့ရှိပါလဲရှင
်အခုကျွန်တော်တို့ဒီလလယ်မှာအဆိုပြုထားတဲ့ framework ကျွန်တော်တို့ review meeting ကိုတက်ရောက်နိုင်ဖို့လည်းဒီ TBN ကအကောင်းဆုံးမျိုးကျွန်တော်တို့အနေနဲ့တော့အလုပ်သဘောပေါ့လေတင်ပြပြီးတော့ညှိနှိုင်းနေတာရှိပါတယ်အဲ့တော့ process မှာအပါလာကြည့်ကြပါလေ
ဟုတ်ကဲ့ဒီ21ရာစုပင်လုံညီလာခံကိုမတက်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ရှိပါတယ်ဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့ရှိပါလဲရှင
်ဒီ၃ဖွဲ့နဲ့ပတ်သက်ပြီးတော့လည်း policy ချမှတ်တဲ့လူကြီးတွေရှိပါတယ်ဒီချုပ်တင်ပြီးတော့ငိုရရလည်းကျွန်တော်တို့ညှိနှိုင်းခိုင်းတဲ့ကိစ္စတွေရှိတော့အဲ့ညှိနှိုင်းတာကိုတာဝန်ယူတဲ့ကျွန်တော်တို့ထက်က peace commission နဲ့အချုပ်ကျေးကော်မတီလူကြီးတွေကိုဆက်တော့ဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်နောက်တစ်ခုအင်္ဂါဒီညီလာခံကိုတက်ဖို့ရောက်လာပြီးတဲ့အခါကျတော့မှဒီအစီအစဉ်ကနားလည်မှုလွဲမှားမှုတွေရှိပြီးတော့ပြန်သွားတဲ့ one လက်နက်ကိုင်တက်ဖွဲ့နဲ့ရောဘလို့များငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်ပြီးဆောင်ရွက်သွားဖို့ရောရှိပါလဲရှင
်အဲ့ဒါလဲကျွန်တော်တို့ဒီဝါတို့မိုင်းလာတို့ဒီဒေသတွေအတွက်ဟောဒီဥဆောင်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့တောင်းရင်ယူမဲ့လူကြီးတွေရှိပါတယ်သူတို့လည်းအကောင်းဆုံးဖြစ်အောင်ဆက်လုပ်မှာပါပဲ
ဒီ21ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံကျင်းပနိုင်မှုကိုအင်္ဂါကိုတိုင်းပေါ့နော်ပြင်ဆင်ရေးကော်မတီမှာအတွင်းမှုတယောက်အနေနဲ့တာဝန်ယူဆောင်ရွက်ပေးခဲ့တဲ့အချိန်မှာဒီညီလာခံနဲ့ပတ်သက်ပြီးတော့ဘလို့အားနည်းချက်အားသာချက်တွေရှိခဲ့လဲပေါ့နော
်ကျွန်တော်အတွေ့အကြုံကပြောရင်အခုညီလာခံဟာ logistics ကိစ္စတချို့ကလွဲရင်တော့ကျွန်တော်ထင်တာတဲ့ပို့ပြီးတော့အောင်မြင်တယ်လို့တော့ပြောလို့ရတယ်လို့ထင်ပါတယ
်အင်္ဂါဦးလာမောင်ရွှေဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ
ခိုင်ပြင်းတဲ့ရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရကိုကြံပေးမဲ့ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။ နှစ်နဲ့ချီပြီးမပြည့်မလဲဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေအကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလားနိုင်ငံတကာကပုဂ္ဂိုလ်တွေပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ် VOA သတင်းရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါအောင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးကျင်တဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-3155-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါအောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
လာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှိအခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်မြေဆုံတဝိုက်မှာရေအားလျှက်စစ်ထုတ်လုပ်ဖို့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကိုပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်တယ်လို့တရုတ်နိုင်ငံဘက်ကလည်းစီမံကိန်းတွေပြန်ဆောက်ဖို့အစိုးရတဲ့ပေါ်မှာတိုက်တွန်းမှုတွေရှိပါတယ်။ဒါကြောင့်မြေဆုံစီမံကိန်းနဲ့ပတ်သက်လို့ VOA ကနေအထူးအစီအစဉ်ဖြစ်နေအပိုင်း3ပိုင်းခွဲပြီးတင်ပြနေပါတယ်။မြေဆုံစီမံကိန်းကိုကန့်ကွက်မှုဟာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့လူမှုလှုပ်ရှားမှုဘာကြောင့်ဖြစ်ခဲ့ရပါသလဲလူမှုလှုပ်ရှားမှုရဲ့တက်ရောက်အားဘယ်လိုရှိသလဲဆိုတာကိုကိုသားညွန်ဦးကအပိုင်းနှစ်အဖြစ်နဲ့သုံးသပ်တင်ပြထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင
်မြေဆုံစီမံကိန်းယာယီရပ်ဆိုင်းရတဲ့အကြောင်းရင်းတစ်ခုကိုကြည့်မယ်ဆိုလို့ရှိရင် social movement လို့ခေါ်တဲ့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြကန့်ကွက်မှုတွေလူမှုလှုပ်ရှားမှုတွေကြောင့်ဖြစ်ပါတယ်ကြောင်လို့ပြောရမယ်ဆိုရင်တော့မြေဆုံဒီနေရာဆိုလို့ရှိရင်တက်ကြွလှူရှားသူတွေဒီမကပဲနဲ့ပြည်တွင်းပြည်ပကပါစိတ်ဝင်စားစရာနေရာတစ်ခုဖြစ်လာပါတယ်မြန်မာနိုင်ငံမှာဆိုရင်မြေဆုံအောင်ဆိုရင်အခုဆိုရင်အထင်ကြီးနေရာတစ်ခုပို့ပြီးတော့ဖြစ်လာပါတယ်မြေဆုံရေကာတာရေအားလက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့စကတည်းကပွလင်းမြင်သာမှုကင်းမဲ့တာဟာဒီစီမံကိန်းနဲ့ပတ်သက်လို့လူလူရဲ့ယုံကြည်လက်ခံမှုကိုအထူးပဲထိခိုက်စေခဲ့ပါတယ်2004ခုနှစ်အတွင်းစတင်ပြီးတော့မြေဆုံဒေသတစ်ဝိုက်မြေပြင်လေလာကွင်းစင်းသူတည်တနာပြုမှုတွေလုပ်နေပေမဲ့ဒေသကံတွေကတော့ဘာသတင်းအချက်လက်မှမပေးခဲ့ပါဘူး။အဲ့ဒီဒေသမှာရေအားလက်စစ်စီမံကိန်းနဲ့ရေကာတာစောက်မယ်ဆိုတာကိုဒေသကံတွေအကြားနောက်ပိုင်းကျတော့မှရိပ်မိလာပါတယ်။2006ခုနှစ်လောက်မှာဒေသကံတွေအကြားတိတိကျကျသိလာပြီးတော့မကျေနပ်မှုတွေရှိကြပြီးမြဲအဲ့ဒီချိန်ကာလနိုင်ငံရေးအခြေအနေအရစီမံချက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခွင့်မသားပါဘူး။ဒါပေမဲ့လို့ဒေသခံတွေစုဖွဲ့ပြီးတော့တပ်ဆိုင်ရာတာဝန်ရှိသူတွေနဲ့ KIA ကချင်လူလိုက်အဖွဲ့တို့ထံကိုကန့်ကွက်စာတွေပေးပို့ခဲ့တယ်လို့ထိုင်းနိုင်ငံချူလောင်လောင်ကုန်းတက္ကသိုလ်မှာမြေဆုံစီမံကိန်းနဲ့ပတ်သက်လို့စာတမ်းပြုစုခဲ့သူခွန်ကြောင်ကပြောပါတယ်
အဲ့ဒီအချိန်မှာကျတော့စီအစိုးရလက်ထက်အောက်ဆိုတော့ဒီ civil society အလောက်လက်အားမကောင်းသေးဘူးလေနော်အားလည်းမကောင်းသေးဘူးပြီးမှတစ်ခုခုအစိုးရနဲ့ဆန့်ကျင်ဖက် low pole against low pole ဆိုတော့ကျမတို့တော့အရင်အရေးဆုံးရတဲ့အလို့တစ်ခုဖြစ်တယ်ပေါ့
ကချင်နယ်နဲ့ကန်အဖွဲ့စည်းဖြစ်တဲ့ KIA ဘက်ကတော့မြေဆုံမှာရေကာတာစောက်မယ်လို့တည်တည်ချင်းပဲဒီစီမံကိန်းပေါ်ကန့်ကွက်ခဲ့တယ်လို့ KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြကပြောပါတယ်
သူတို့ဒီမြေဆုံရင်စီမံကိန်းစစကတည်းကကေဝကကန့်ကွက်တယ်။ဒါဒီဘုဇုံမကြီးတန်းရွှေစီတော့စာရေးတာပဲ။စာရေးပဒါဒါဆက်လက်မလုပ်ဆောင်တင်ဘူးပေါ့။ဒါဒါမလုပ်တင်ဘူးဆိုပြီးကန့်ကွက်တယ
်။မြေဆုံကြီးအားလက်စစ်ရေကာတာတွေစောက်လုပ်မယ်ဆိုတဲ့သတင်းဟာ2008ခုနှစ်လောက်မှာကျယ်ပြန့်လာပြီးတော့2009ခုနှစ်အတွင်းမှာတော့ကချင်ဒေသခံတွေအကြားမြေဆုံစီမံကိန်းစက်ညီလှူရှားမှုတွေစတင်လာပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသဟာအမဲရောင်နေပြီဖြစ်တဲ့အလျောက်တော်လာဖို့ရောကန့်ကွက်လှုပ်ရှားဖို့ရောအတော်လေးကိုခက်ခဲခဲ့တယ်လို့သဘောပတ်ဝန်းကျင်ထင်းထင်းကြီးလုပ်နေတဲ့စင်းအောင်စုအဖွဲ့မြစ်ချနာမြို့တာဝန်ခံကိုချော်ချော်ဦးကပြောပါတယ
်။သိလာတာတော့တော်တော်များများတော့နားလည်လာတယ်ဒီမြစ်ဆုံကြီးမဟုတ်ဖြစ်ဘူးဆိုတဲ့ခါမှာအဲ့အကုန်လုံးရဲ့အတန်ပေါ့တနိုင်ငံလုံးရဲ့အတန်တွေကလည်းထွက်လာတယ်။နောက်ပြီးဒီ AR မြစ်ဘေးဝန်းကျင်မှာနေလာတဲ့ပြည်သူတွေရဲ့အတန်တွေကလည်းထွက်လာတယ်။ဒီအန်ဒီရဲကြီးကိုလည်းကြောက်ခမန်းလေးလေးဖြစ်လာတဲ့ခါမှာနော်ဒီဒမ်ကြီးဆိုတဲ့ဒီရေကိုပေါ့နော်လောင်ပြီးတော့ဒီအရေးကျိုးသွားခဲ့မှာဆိုရင်ပြည်သူတွေအဲဒီပေါ့နော်အိုးအိမ်တွေကခဏချင်းမိနစ်ပိုင်းတွင်းစက္ကန့်ပိုင်းတွင်းကိုပျောက်ဆုံးသွားမှာဆိုတော့အဲ့အသည့်တွေဖြစ်လာတာကတော်တော်များများကခုနကဒီလှုပ်ရှားမှုတွေမြေဆုံတွေကန့်ကွက်တဲ့လှုပ်ရှားမှုတွေနောက်ဘာသာရေးဆူတောင်းဝတ်ပြုမှုတွေနောက်ပြီးနိုင်ငံတကာရဲ့အခု River Day ဆိုလိုမျိုးတွေပေါ့ဒါတွေကိုအတိအမှတ်ပြုပြီးတော့ဒီမြေအတိအမှတ်ပြုပြီးပေါ့နော်ဒါတွေကိုအခုတော်တော်များများလူမှုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကဒီမြေဆုံဆိုင်နဲ့ပတ်သက်ပြီးကန့်ကွက်တာတွေရောတော်တော်များများလှုပ်လာကြတော့
ဒီလိုအချိန်မှာပဲအာဏာပိုင်တွေတာဝန်ရှိသူတွေဘက်ကမြေဆုံစီမံကိန်းကိုရှေ့ဆက်တွန်းလှုပ်လာပါတယ်ဒီထဲမှာအတင်းကျပ်နေရွှေပြောင်းမှုတွေလည်းပါဝင်ပါတယ
်ကျမတို့ကြတော့တော့ဒီနင်းတို့နေတဲ့နေရာကတဲ့စီမံကိန်းနေရာဖြစ်သွားပြီတဲ့မင်းတို့နေတဲ့နေရာမှာတဲ့ရေအိုင်ပေါ့နော်စီမံကိန်းလှုပ်လိုက်ရင်ပေ900ရေအိုင်ကြီးဖြစ်သွားမယ်တဲ့နင်းတို့ရွှေ့ရမှာတဲ့ပြီးရင်နဲ့နင်းတို့က ဒီနေ့ကနေပေါ့2009ကတည်းကပေါ့နော်2009 2008ကတည်းကနေညတို့ဒီမှာနော်အဆောက်အဦကြီးနောက်ထပ်ဆောက်ဆရာလည်းမလိုတော့ဘူးတဲ့နော်ကျွန်မတို့ကအဲ့လိုပြောခဲ့တယ်လေအဲ့ဒါနဲ့ကျွန်မတို့လည်းစိတ်ကနော်အဲ့ဒီကတည်းကစိတ်ကမပြောတော့ဘူးလေနော်
ဒီလိုကန့်ကွက်မှုတွေရှိနေတဲ့ကြားမှာပဲ2010ခုနှစ်မှာတော့မြစ်ဆုံရေကာတာတိဆောက်မှုအရှိန်တိုးမြင့်လာပါတယ်။ဒေသကရွာသားတွေကိုတိနှံ့နှင်နာကြီးတွေပြီးပြီးတော့နေရာပြောင်းရွှေ့ခိုင်းပါတယ်။ပြောင်းရွှေ့ရမယ့်အောင်မြင်သာကြေးရွာတက်မှာကုမ္ပဏီကနေပြီးတော့မြေကွက်တွေရိုက်အင်ဆောက်ပေးတယ်လို့ကြေးရွာအတွင်းစေယုံစာတင်ကြောင်ဖျားကြောင်ဖျားစီတီစသဖြင့်တိဆောက်ပေးပါတယ်။ဒါပေမဲ့လို့ရွာသားတွေဘက်ကလူလူလလမဖြစ်ခဲ့ပါဘူး။
အဲကြည့်လိုက်ရင်တော့နော်ကျမတို့ရွာကိုလေသူများတွေကြည့်လိုက်ရင်တော့နော်လမ်းလည်းကောင်းတယ်ပေါ့လေမြေးလည်းလာတယ်ပေါ့လေနော်။အဲရည်လဲလာတယ်ပေါ့လေအဆင်ပြေကြမှာပါတို့ထင်ကြတာပဲဒါပေမဲ့အဲ့ဒီမီးလာတာနဲ့လမ်းကောင်းတာနဲ့အိမ်ကိုကြိလိုက်တာနဲ့အဆင်ပြေတယ်လို့ကျမတို့လုံးဝမခံစားဘူးအဆင်လဲမအဆင်မပြေဘူးအသက်ရှင်ရမယ်ဆိုဘိုက်တစ်လုံးရှိတဲ့အတွက်ကြောင့်မို့ကျမတို့ကစားရည်တောက်ရည်ဝမ်းစာရည်အတွက်ကျမတို့ကလုတ်ကင်စားတောက်ရမှာအဲ့ဒါကြောင့်ကျမတို့မူရင်းဒေသမှာကျမတို့လုတ်ကင်စားတောက်တယ်တောင်ရခုတ်တယ်
တေကုံဒီဘက်ကကျွရတဲ့နေရာမှာစာတင်ကြောင်းစေယုံဖျားကြောင်းစသဖြင့်ကျေးရွာရဲ့လူအချက်တွေဖြည့်ဆည်းပြီးတယ်ဆိုပေမဲ့ကျေးရွာသားတွေအဖို့ကတော့အဆင်မပြေပါဘူးအဓိကချက်ကတော့မီယိုဖလာတို့လုတ်ခဲ့တဲ့လေယာမျိုးတွေကိုစွန့်ခဲ့ရတော့နောက်ထပ်တမွေးဝမ်းကြောင်းလုပ်ငန်းတွေအတွက်သူတို့မှလွယ်လွယ်ကူအဆင်သင့်မဖြစ်ခဲ့ပါဘူးဒါကြောင့်လည်းပဲဒေသခံလူငယ်တွေဟာအင်ဒီဂျင်တရုတ်နိုင်ငံကိုသွားပြီးတော့အလုပ်လုပ်ကြရတာနောက်မြန်မာပြည်တွင်းမှာပဲအခြားလုပ်ငန်းတွေမှာတွားရောက်အလုပ်လုပ်ကြံကြမှုတွေဖြစ်လာပါတယ်ဒီအခြေအနေကြောင့်ပဲအပြောင်းမခံမနဲ့မူရင်းရက်ရွာမှာပဲပေကတ်နေကြတဲ့ရွာသားတွေလည်းတွေ့ရပါတယ
်ကျွန်တော်အိမ်ကသူ့မိုးပြင်ခင်းသူတက်တာနာပေးမလို့ပြောတာဒီနေ့အထိကျွန်တော်ကိုဥဆိုလုံးခမရအိမ်ဆိုပြီးဒီနေ့အထိကျွန်တော်ကိုပေးတဲ့အိမ်မရှိသေးဘူးအဲအကြောင်းကျွန်တော်ဒီနေ့အထိမရှိမပြောင်းလဲဒီနေ့အထိဒီမှာ
ဟောဟိုးဆောက်တယ်ကသူပြောင်းခိုင်းနေရ
အေးပြောင်းခဲ့တဲ့ကကျွန်တော်ဒီနေ့အထိမပြောင်းမခင်ပါ
ဘူးအဲ့ပုံမှာကိုယ့်ကိုအတင်းကျပ်ဖိအားပေးတာတွေချင်းချောက်တာတွေခံရဘူးလား
အေးခံရခဲ့ဘူး
ဘယ်လိုလုပ်လဲ
ဘယ်လိုလုပ်တယ်ဆိုရင်ဝန်ကြီးပါလားခိုင်းဥချုပ်ရင်မို့ပေါ့ဥခင်မုံချိုခိတ်မှာကျွန်တော်တို့20နှစ်မှ2ယောက်ပေါ့နော်ဟိုစစ်စတာအပါကျွန်တော်တို့ဖမ်းခံရတယ်ပေါ့နော
်မိခနဲ့မလိခပေါင်းဆက်ထားတဲ့ဒီမြစ်စုံနေရာကနေပြီးတော့စီးစင်းလာတဲ့ဒီ AOD မြစ်ကြောတလျှောက်မှာဒီမြစ်ကြောကနေပြီးတော့ဒီအခုဒီတောင်ကျောနေရာမှာမြစ်စုံရေကာတာစီမံကိန်းကိုတည်ဆောက်မှာဖြစ်ပါတယ်အဲ့တော့ဒီမြစ်စုံရေကာတာစီမံကိန်းတည်ဆောက်လိုက်ခြင်းအဖြစ်ယူဝီယူလဲစနစ်တွေအကုန်ပြောင်းလဲသွားမှာဖြစ်ပြီးတော့အခုဒီနေရာအပါဝင်နေရာတော်များများဟာရေမြုပ်သွားမှာဖြစ်ပါတယ်2011ခုနှစ်ရဲ့သမရဦးသိန်းစိန်တက်လာပြီးတော့နိုင်ငံရေးပွင့်လင်းမှုတစ်စုံတရာရှိလာတာဟာမြစ်စုံစီမံကိန်းစန့်ညီလှုပ်ရှားမှုတွေအတွက်ပိုပြီးတော့အားကောင်းလာစေပါတယ
်အခုက2010ယူကပွဲတော့ပဲမှာဘာပဲပြောပြောဒီမိုကရေစီကစပြီးဖွင့်လာတယ်အဲ့တော့ပြည်သူတွေကပို့ပြီးတော့မှဆန္ဒဖော်ထုတ်လို့ရလာရလာခါကျတော့ဒါကြီးကပေါ်လာရပေါ်လာခါကျတော့ပြည်သူတွေကစဉ်းစားလာတာပေါ့အာဒါကြီးကမဖြစ်ချင်မဖြစ်နိုင်မဖြစ်တင်ဘူ
းမြစ်ဆုံစီမံကိန်းလှုပ်ရှားမှုဟာကချင်လူမှုအတွင်းကွက်ကွက်တာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ကျယ်ပြန့်လာပါတယ်မြစ်ဆုံစီမံကိန်းဟာ AOD မြမကြီးကိုပါတက်ရောက်မှုရှိမယ်လို့မြမပြည်တလွှားက AOD မြကြီးကိုချစ်သူတွေကစိုးရိမ်လာကြပါတယ
် AOD မြကိုသွားပြီးလေးလာဘူးလေဗျเดี๋ยวนี้อยู่ยืนนี่ปฏิเสธนี่ล่ะสรุปเสียเย็นไหนมูรู้อุซิได้ตัวนี้สิอุซุญญ์เนาะแล้วป่าว่ะตะดิ้นษาเสียฤป่าได้แล้วภิแล้วจ้องเสียฤป่าได้ตะบาวะปะวงญ์ฉิดติหลูฤป่าได้ญิจ้องได้บมอติตะคาตาวุฤแล้วนอกตะคาจ้ะรอซิ้งหยองสู่อภเฝ่อ่ะป่าได้ตูรู้ก็รอทีชัดติวิดทาภิแล้วติมอบอมามอเตอร์บอมาสะท้านนี่กัดไปเลยမြစ်ကိုထိမ့်သိမ့်မို့လဲချစ်ကြဘူ
းမြစ်ဆုံရေအားလက်စစ်စီမံကိန်းစက်ညီလှူရှားမှုတွေဟာ2011ခုနှစ်အတွင်းမှာတနင်္ဂနွေလုံးအတိုင်းအတာအထိကိုကျေပြန့်တဲ့လူလူလှူရှားမှုတရက်ဖြစ်လာပါတယ်ဒီလှူရှားမှုဟာသမရဦးသိန်းစိန်အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုတရက်လည်းဖြစ်စေခဲ့ပါတယ
်ဒီအစိုးရအတိတ်ကဒီပြည်သူလူထုတစ်ခုလုံးရဲ့ယုံကြည်မှုရဖို့ကိုသူတို့ကနေအမျိုးမျိုးနဲ့စူးစမ်းရမယ့်အချိန်ပေါ့နော်အဲ့ဒီအချိန်မှာဒီမြစ်ဆုံကတို့ရအရန်ဟိုတယ် issue လည်းဖြစ်နေတယ်ဒီမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့လည်းပါဝင်တယ်ဒီမှာအဲဟိုရပေါ့သူတို့ရဲ့ဒီတော်အောင်ဆန်းစုကြည်ကလည်းပါဟိုရပေါ့ဒီမိစုံနဲ့ပတ်သက်ပြီးမှသူအစိုးရဘက်ရဲ့ဟိုတရုတ်ပြည်ဘက်ကတော့အဘက်ကိုလည်းစာရီးပို့တယ်ဆိုတော့ဒီလှုပ်ရှားမှုကပြောရမယ်ဆိုလို့ရှိရင်အစိုးရတည်ရဲ့အခြေအနေမှာပထမအဦးဆုံးအရန်လူထုတခုလုံးနဲ့တွေးဆုံရတဲ့အရာဖြစ်တယ်ပေါ့နော်အဲ့ဒီအချိန်မှာကျတော့
မြစ်ဆုံစီမံကိန်းကိုစက်ညင်ကောက်ွက်တဲ့လူလှုပ်ရှားမှုတွေရှိလာချိန်မှာဒီနှစ်ဖက်ချုပ်ဆိုထားတဲ့စာချုပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင့်တာမှုမရှိဘူးလို့ဝေဖန်နေပေမဲ့ အစိုးရတာဝန်ရှိသူတွေဘက်ကတော့ဒီစာချုပ်ကိုအများပြည်သူကိုချပြမှုမရှိသေးပါဘူးစီမံကိန်းကိုဆန့်ကျင်သူတွေအဖို့ကလည်းစာချုပ်ပါအချက်လက်တွေကိုသိစိတ်မသိကြရပါဘူးအထူးသဖြင့်ကတော့ဒီအိန္ဒိယတရုတ်နိုင်ငံအနေနဲ့စစ်ဆူရကာလာတလျှောက်လုံးမှာမြန်မာနိုင်ငံတဲကတရားစတာထုတ်ဝေမှုနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမှာချေလေပါဝင်နေမှုအပေါ်မှာမကျေနပ်ချက်ကလည်းမူလကလေးကရှိနေကြတာပ
ါလို့ပြောမလဲတော့ဆေဆူနေနဲ့ကြီးပြီးမှတရုတ်နဲ့တရုတ်ရဲ့လွမ်းမိုးမှုကအရန်အားကောင်းခဲ့တယ်လေနော်ကျမတို့နိုင်ငံမှာအဲ့ဒီအချိန်မှာဒီဒီအစိုးရတည်အနေနဲ့ဟိုဟာတရုတ်နဲ့နည်းနည်းလေးဘယ်လိုပြောမလဲတရုတ်ရဲ့လွမ်းမိုးမှုကိုနည်းနည်းလေးအခါနာရောမဟုတ်ဘူးဆရာဘယ်လိုပြောမလဲကျွန်မသိမပြောတတ်ဘူးဒီ influence ကနည်းနည်း short ချဖို့ပေါ့နော် short ချဖို့ဆိုတော့ဒီမိဆုံကိစ္စကလည်း one of the option လည်းဖြစ်နိုင်တယ်ပေါ့နော
်ကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ပေါ့တရုတ်ကုမ္ပဏီတွေပုံမလင်းပြောရတယ်ဒီဒါမြို့ဆောင်ရေကဒါလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုံတီးရဲမဟုတ်ဘူးလို့ဟုတ်လားဒီနေရာ site of the project အဓိကအဲ့လားဖြစ်တယ်လို့ခင်ဗျားတို့တခြားနေရာတွေပြည်သူလူထုရဲ့အသက် owing မဆူရင်ရနေရာတွေရှိပါတယ်အဲ့ဒါမှလုပ်ကြပါလားဒါကြောင့်ဘယ်သူမှလည်းပါကန့်ကွက်မှာမဟုတ်ဘူးလို့အဲ့တခုတော့ရှိတယ်ဒီ project ကြီးတွေလုပ်မယ်ဆိုလို့ရှိရင် down solution တော့ဒေတာခံပြည်သူတွေသဘောထားအရင်ကောက်ယူတာအကောင်းဆုံးပဲ
မြေဆုံစီမံကိန်းစက်ညီလူလှူရှာမှုတွေကတော့ပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာပါတယ်တဦးချင်းစုပေါင်းလက်မှတ်ထိုးပြီးတော့ကန့်ကွက်တာရောလူစုလူဝေးနဲ့ဆန္ဒပြကန့်ကွက်တာရောအများပြည်သူကိုဟောပြောအသိပေးတာရောမျိုးစုံပါဒီလိုမျိုးလှုပ်ရှားမှုတွေကျေပြန့်လာတာနဲ့အတူပဲအဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဖြစ်တဲ့ရပ်တည်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းမြေဆုံစီမံကိန်းကိုအများပြည်သူရဲ့ဆန္ဒနဲ့အညီရပ်ဆိုင်ဖို့ဆိုပြီးတော့ကြေညာချက်ထုတ်လိုက်ပါတယ်လူလူဘူဟုပြုစနစ်ကိုသွားမယ်ဆိုတဲ့ဦးသိန်းစင်အစိုးရအတွက်တော့ဒီလူလူလှုပ်ရှားမှုတွေဟာအတော်ကြီးကိုကြီးရဲ့ရိုက်စေခဲ့ပါတယ်အစိုးရအသက်အနေနဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေစတင်နေတဲ့အချိန်လူလူထောက်ခံမှုအလွန်မင်းလိုအပ်နေချိန်မှာမြေဆုံကိစ္စဟာဦးသိန်းစင်အစိုးရအတွက်အကဲဆန့်ချက်ဖြစ်လာပါတယ်2021ခုနှစ်စက်တင်ဘာလ30ရက်နေ့မှာတော့သမ္မတဦးသိန်းစင်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်းလိုက်ပါတယ
်။အဲ့ဒါကတော့ရိုးရိုးရှင်းရှင်းလေးပဲကျွန်တော်တို့ ARD မြစ်ချစ်တလမုံဆောင်မင်းလူတိုင်းချစ်တယ်လို့ပြောမှာတံမိုးထားတလမင်းလူတိုင်းတံမိုးထားတယ်လို့ပြောနောက်ပြီးတော့အစိုးရကမပွင့်လင်းမမြင်သာပဲနဲ့လှုပ်ချင်တာလှုပ်တာတွေကိုမခံချင်ဘူးဟေ့မခံဘူးဟေ့ဆိုတဲ့စိတ်ကလည်းလူတွေရဲ့ရင်ထဲမှာတနည်းတခြားနှိုးကြတာဗျ။ကျွန်တော်တို့လူအတွေမဟုတ်ဘူးလူညံ့နေမဟုတ်ဘူးကျွန်တော်တို့အလကားတော့လဲစစ်မပေးနိုင်ခေါင်းမမခံဘူးဆိုတဲ့စိတ်တွေရှိတယ်ဗျအဲ့တော့အချိန်နေပြီးတဲ့အခါမှာဓာတ်တွေပေါင်းစုမိတာအဲ့ဒီခါကျွန်တော်ကမီဒီယာသမားတွေအပေါင်းတဘာဝပေါင်းခြင်းသမားတွေကိုကျွန်တော်ကျေးဇူးတင်နေလေးစားတယ်သူတို့ရဲ့လှုံ့ဆော်တာတွေသူတို့ရဲ့ဟောပြောချက်တွေဓာတ်တွေပါပါတယ်ပြည်ပကအတန်းလွှင့်ဌာနတွေရုပ်တံတွေလည်းပါပါတယ်သူတို့ကျွန်တော်တို့ပြည်သူတွေအများကြီးပညာပေးပါတယ်ကျွန်တော်ကတော့နောက်တစ်ချိန်မြေဆုံကန့်ကွက်ကြဆိုလဲကျွန်တော်မိတ်ဆွေမီဒီယာသမားတွေကကျွန်တော်လည်းတသားတည်းရှိလိမ့်မယ်လို့ထင်တယ်ဗ
ျနိုင်ငံတကာမှာအထီးကျန်ပြီးတော့အမှောင်ခေတ်ကိုရောက်ခဲ့ရတဲ့ဆယ်စုနှစ်တွေနောက်ပိုင်းပထမဆုံးကြိမ်ရွေးကောက်ပွဲနဲ့တက်လာတဲ့သမ္မတဦးသိန်းစင်အစိုးရအတွက်မြေဆုံကိစ္စဟာပထမဆုံးရင်ဆိုင်ရတဲ့လူလှူရှာမှုဖြစ်ပါတယ်မြန်မာပြည်တပြည်လုံးအတိုင်းအတာနဲ့လက်မှတ်တွေထိုးကြဆန္ဒပြကြဟောပြောကြနဲ့လှုပ်ခတ်သွားစီခဲ့တဲ့မြစ်ဆုံစီမံကိန်းဟာတကယ်တော့လုံးဝရနာသွားတာမဟုတ်သေးပါဘူး။သမ္မတဦးသိန်းစင်ရဲ့သမ္မတသက်တမ်းမှာပဲယာယီရဆိုင်လိုက်တဲ့ဆိုတဲ့အမိန့်ကြောင့်အခုဒီအစိုးရတက်လက်ထက်မှာဒီစီမံကိန်းပြန်ဆမလားဆိုတာကိုစိုးရင်သူတွေကစိုးရင်ကြသလိုပဲမျှော်လင့်နေသူတွေကလည်းမျှော်လင့်နေကြပါတယ်။ NLD အစိုးရအတွက်ရင်ဆိုင်ရမယ့်ဒီစိန်ခေါ်ချက်နဲ့ပတ်သက်လို့နောက်တွင်ပတ်မှာဆက်လက်ရှုစားနိုင်ပါလိမ့်မယ်။
ဒါကတော့ကချင်ပြည်နယ်မြစ်ဆုံကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့ကိုသားညိုဦးတင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ရအောင်ပါရှင်
ပါရှင် VOY ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီတစ်ပတ်တော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကျင်းပသွားတဲ့21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ VOY သောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကို VOY Facebook အစာမျက်နှာပေါ်မှာရေးလာကြတာတွေကိုဝေမျှပေးသွားခြင်းပါတယ်။တူတူညီညီရီရီပြုံးပြုံးမင်တို့လည်းများတွေ့ရထားဝစဉ်21ရာစုပင်လုံညီလာခံကြီးတွင်သားချင်းများနဲ့ပျော်ပျော်ရွှင်ရွှင်တောင်ပေါ်မြေပြန့်ခွဲခြားစိတ်မှမထင်ဆိုပြီးတော့အစချီပြီးတော့ကြပြဆန်းဆန်းစားလေးတစ်ပိုက်နဲ့အတူရေးလာတဲ့သောရရှင်ဆိုင်းဆွေမောင်က
ဘယ်သူရှင်လို့တူပါတော့နိုင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းစကားတွေဟာပညာရှိပြည်ပြည်အစွန်းမပါမစီမကြကြပြောသွားတာဂုံယူဝမ်းမြောက်မိပါတယ်ဗျာအချင်းရတပြေးကြီးပြည်သူတိအောင်ပုံလင်းမြင်တာမှုနဲ့ထုတ်လင်းပေးတဲ့မြမအတန် MRTV သတင်းဌာနနဲ့တာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်မိပါတယ်။ TV ဖန်သားပြန်မှာကြည့်ရှုနေတဲ့ယောသားအပြစ်မဲ့တဲ့တိုင်းရင်းသားညီကိုမောင်နှမများရဲ့မျက်ဝန်းတွေမှာဝမ်းသာပီတိမျက်ရည်လည်လို့ပျော်မဆုံးမော်မဆုံးနဲ့21ရာစုပင်လုံညီလာခံကြီးကျင်းပနိုင်တဲ့အတွက်အမောင်တို့အောက်ကထွက်ပေါ်လာတဲ့ငင်းချမ်းရင်တမိုင်ကြောက်စာတိုင်းကြီးကိုကူညီဝမ်းဝန်းလို့လက်ခုပ်ဩဘာများနဲ့တောတော်ညံကဘာကတိအောင်ကျိုးစိုးထောက်ခံခဲ့ကြပါတယ်ဗျာ
ဒီမှာပြန်တူတွင်းရင်ရွေးနိုင်ပါစီဆိုပြီးရေးလာတဲ့သောရရှင်ကတော့ချစ်ကြည်မောင်ဖြစ်ပါတယ
်အေဂျန်တာယာပီခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်သစ်စီကိုအမေစုနဲ့အတူပြည်သူအလုံးပြန်တူချီတက်ကြပါစို့မူလာတန်းဖတ်စာမှာသင်ခဲ့ဘူးသလိုပြန်တူတွင်းရင်ရွေးနိုင်ပါသည်ပေါ့ဗျာ
သောရရှင်ခင်းနှင်းပြုံးကလည်းပင်လုံးမှတမိုင်းသစ်စာတက်တဲ့ဆိုပြီးတော့အခုလိုမျိုးကြပြလေးတစ်ပုတ်ရေးဆက်ပြီးတော့ပို့လာပါတယ်ဝေမျှပေးကြပါတယ်ရှင
်အဆုလိုက်ထင်းစီတင်မကွဲမဲ့နွားအုပ်ပိုက်ကိုချီပြန်တက်မဲ့ရွှေဟင်းသားများစီလုံးချင်းရဲ့ခွန်အားရွာချတဲ့မိုးရေပေါက်လေးများတစ်ဆက်ချင်းတစ်ဆက်ကြွေသက်မြောင်းငယ်များစွာချောင်းငယ်များစွာမြင့်ငယ်များပမာပေါင်းစုဆုံးလာအမိရဲ့မြစ်ကြီးအေးအားနှလုံးများစွာမှသည်စီတဲမုံများစွာမှသည်တောင်ပမာစီစီလုံးချင်းနဲ့အာသစ်မွေးပြီးညင်ညွတ်ကြမဲ့သူ့သွေးသားများသည်ပြန်အသစ်စားကြမည်ပြည်တော်စုရဲတဲ့အမိမြမပြည်
ဗရမားမြေအညံ့ပန်းဗရမားမြေဆိုတဲ့သောရရှင်ကဘာပဲဖြစ်ဖြစ်ငြိမ်းချမ်းရေးအတွက်ပထမအခြေလမ်းအစာကိုလှလက်လှလက်ကြိုးစားလိုက်ပါတယ်တဲ့အစိုးကျော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း27ပင်လုံညီလာခံတက်ရောက်လာကြတဲ့လူကြီးမင်းတွေနဲ့တကွတိုင်းသားညီကိုမောင်နှမတွေအားလုံးစိတ်ချမ်းသာစွာနဲ့အောင်မြင်စွာပြီးဆုံးပါစေတဲ့ဟုတ်ကဲ့ပါ27ရာစုပင်လုံညီလာခံရတော့စနေနေ့ကပဲအောင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်နော်ဒီလိုမျိုးညီလာခံကြီးတခုကျင်းပနိုင်တာယုံတော်မယုံနိုင်ပါဘူးလို့ဆိုလာတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကိုမိုးကလည်
းအိမ်မက်တွေလားတကယ်လားအခုထိဝေခွဲမရအသားပြန်စိတ်ကြည့်မှဩတကယ်ကျင်းပနေကြတာပဲမျက်ရည်တွေတားမရတော့ဘူးပီတိမျက်ရည်ပါ
နေလားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းဗိုလ်ချုပ်မရှိတော့တဲ့နောက်ပိုင်းတဟာမြန်မာနိုင်ငံရဲ့စီးလုံးမှုအပြားဆုံးပြရုပ်ပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင
်ဒီလောက်စီးလုံးညီညွတ်လာတာမျိုးလွတ်လပ်ရေးဖခင်ဘူဂျိုအောင်ဆန်းမရှိတော့တဲ့နောက်ပိုင်းအခုဟာကိုပထမအဆုံးပြန်မြင်မှုတာပါပဲဒါကိုဘေးထိုင်ဘူးပြောပြီးမစားရတဲ့အမဲတဲနဲ့ပတ်မယ်ဆိုတဲ့စိတ်ဓာတ်လေးတွေပြင်လိုက်ရင်အားလုံးသာဓုညီမျှတဲ့အခွင့်အရေးတွေရပြီးအေးချမ်းသာယာသွားပါလိမ့်မယ
်ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့သောရရှင်ရဲ့သဘောထားအမြင်အမျိုးမျိုးရေးသားထားတာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင်ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်စင်းမှာနံပါတ်၄ချိတ်တဲ့သချင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီသချင်းကအရင်တစ်ပတ်ကလည်းနံပါတ်၄နေရာမှာရှိထားတာပါ။ 21 Pilots အဖွဲ့တည်ဆိုထားတဲ့ Heathen ဆိုတဲ့သချင်းပဲဖြစ်ပါလိမ့်ရှင်။ဒီသချင်းက Suicide Squad ဆိုတဲ့ရုပ်ရှင်ဇက်ဝင်တေးဖြစ်နေ 21 Pilots အဖွဲ့တည်ဆိုပေးထားတာပါ။2009ခုနှစ်ကအဖွဲ့ကြီးခဲ့တဲ့ 21 Pilots အဖွဲ့မှာအဖွဲ့ဝင်2ယောက်ပါပြီးတော့အဲ့ဒီအဖွဲ့ဝင်2ယောက်ကတော့ Tyler Joseph နဲ့ Drum သမား John Dan တို့ဖြစ်ပါလိမ့်။ဒီသချင်းကိုတော့ Tyler Joseph ကိုယ်တိုင်ရေးဖွဲ့တာပါဒ ဒီနေ့အောက်တိုဘာ5ရက်နေ့ကပဲစတင်ဖြန့်ချိသွားပြီးတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာတော့အဲ့ဒီသချင်းအတွက်အမြင့်ဆုံးနေရာဖြစ်နေဒီတစ်ပတ်နဲ့ပြီးခဲ့တဲ့တစ်ပတ်တုန်းကနံပါတ်6နေရာကိုချိန်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့21 Pilots အဖွဲ့အတွက်ဒီ Billboard Hot 100ရဲ့ထိပ်ပိုင်းထိပ်နံပါတ်5ပုတ်ထဲကိုဝင်တဲ့သချင်းတွေထဲမှာဆိုရင်ဒီသချင်းကဒုတိယမြောက်သချင်းလည်းဖြစ်ပါတယ်။ဒီသချင်းကတလောကပဲကျင်းပသွားတဲ့2016 MTV ဂီတာဗီဒီယိုဆုချင်းမြင်ပွဲမှာလည်းအကောင်းဆုံး rock သချင်းဗီဒီယိုဆုရရှိသွားတာပါရှင်။21 Pilots အဖွဲ့တည်ဆူထားတဲ့ Heathen ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်။ All my friends are heathens, take it slow. Wait for them to ask you who you know. Please don't make any sudden moves. You don't know the half of the abuse. All my friends are heathens, take it slow. Wait for them to ask you who you know. Please don't make any sudden moves. You don't know the half of the abuse. Welcome to the room of people who have rooms of people that they love one day docked away. Just because we check the guns at the door doesn't mean our brains will change from hand grenades. You love another psychopath sitting next to you. You love another murderer sitting next to you. You think I'd get here sitting next to you. But after all I've said, please don't forget. All my friends are heathens, take it slow. Wait for them to ask you. Outsiders very well. They say newcomers have a certain smell. Yeah, trust issues not to mention. They say they can smell your intentions. You laughing on the freak show sitting next to you. You laugh some weird people sitting next to you. You think I did not get here sitting next to you. But after all I've said, please don't forget. 21 Pilots ဖွဲ့သူဆိုထားတဲ့ Heathen ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါရှင်ပြည်ဝကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးပြန်ကြားပေးသွားခြင်းပါတယ်။သောရရှင်အောင်အောင်ရေးလာတဲ့စာမှာသူမသိလို့မေးလာတဲ့အချက်တစ်ချက်ကိုတခြားသောရရှင်တွေလည်းသိကြမှာတင်လို့ကျွန်မဒီစာကိုလည်းပြန်ကြားပေးခြင်းပါတယ်နော်။ဒီသောရရှင်အောင်အောင်က
ပင်လုံအရန်ကိုလေးနက်တဲ့အတိတ်ပဲရှိတဲ့သကလုံးမှာ21ရာစုပင်လုံကခွတ်ထွက်ရေးလုံးဝမဟုတ်ကြောင်းကိုပွဲမချင်းပခင်ကတည်းကကြားခဲ့ရပါတယ်။ဇာတန်းအသီးသီးနားထောင်ပြီးတော့ပြည်နယ်ခွတ်ထွက်ရေးဆိုတဲ့အတန်ကအတော်များကြပါတယ်။ငင်းငင်းသင်္ကေတအဖြစ်ထင်းတစည်းကိုချိုးနေတဲ့ရုပ်ထုကြီးကိုမြင်အောင်မိပါတယ်ချိုးလို့မချိုးပါဘူးအခုကစူးစီးနေတဲ့ထင်းချောင်းတွေပြကျသွားလိမ့်မလားစိုးရိမ်မိပါတယ်တိုင်းသားညီကိုမောင်နှမအလုံးမြမပြည်ကြီးငင်းငင်းပါစေလို့ဆုတောင်းကြပါစို့လို့ဆန္ဒပြုရင်
းဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုအောင်ပြောသလိုပဲဒီပြည်နယ်ခွဲထွက်ရေးဆိုတဲ့အသံတွေအတော်များနေပါတယ်ဆိုလို့ဒါကိုတော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်လို့ကျမတို့ညီလာခံတခြားနေပြည်တော်မှာသွားပြီးတော့သတင်းယူထားတယ်ကျမတို့ရဲ့သတင်းတောက်ကိုသားညွန့်ကိုဒါနဲ့ပတ်သက်ပြီးတော့ဗားရီများပြောနေကြလဲမေးကြည့်ရအောင်ပါနော်ကိုသားခုနကတော့ဒီတော်ရရှင်စာကိုကိုသားနဲ့ဖတ်ထားသလိုပေါ့နော်ဒီတော်ရရှင်ရဲ့စာကိုကြည့်ရတာလဲစိုးရိမ်နေတဲ့ပုံမှာပဲဒီလိုမျိုးရေးထားတယ်ဆိုတော့လေပြည်နယ်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီပင်လုံးညီလာခံမှာသူတို့ဆွေးနွေးကြတဲ့အချိန်မှာအဓိကအဲ့လိုအတန်များထွက်နေလို့ဒီလိုမျိုးစိုးရင်စရာဖြစ်လာတာလားရှင
်အဲ့ဒါကတော့နားလည်မှုလွဲတာပါလွဲရဆိုတော့ရေတုံးကစစ်စုကစစ်တဲ့တခြားလုံးဝါလက်ချန်ကြီးသူလုတ်ခဲ့တဲ့ခါကျတော့ဆော်ရယ်ဆိုလို့ရှိရင်ခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့တာမန်ပြူရင်မကောက်ဘူးတချို့နိုင်ငံကြီးလှုပ်ရှားသူကြီးကဆာအလိုအတိတ်ပဲလွဲကောက်နေတာတော်များရှိပါတယ်ဒါကြောင့်မို့လဲခုဒီပင်လုံးအစည်းအဝေးမှာကျွန်တော်တွေ့ရတော့ဒီစူရကူစလေပြီးရောတော့တန်းသားတချို့ခေါင်းဆောင်တွေရောအတန်တန်ပြောပါတယ်ဆော်ရယ်ဆိုတာခွဲထွက်ရေးမဟုတ်ပါဘူးဆိုတော့အတန်တန်ပြောပါတယ်တကယ်တမ်းသူတိုင်းသားတွေဒီညီလာခံမှာတင်ခဲ့တဲ့ဆော်ရန်တွေမှာသူပြောတဲ့ server ကတော့ကိုပိုင်းပြတန်းခွင့်ဖြစ်ပါတယ်ဒါပေမဲ့ခုနကကျွန်တော်မြန်မာနိုင်ငံမှာ server ဆိုလို့ရှိရင်ဒါ quarter ကြီးဖြစ်တယ်ဆိုပြီးတော့ဒီနားလည်မှုလွဲကောက်နေတာတောက်လျှောက်ပါပဲအခုလည်းဖြစ်နေတာပဲညီလာခံမှာတော့ခုနကကျွန်တော်ပြောလို့ပါတိုင်းသားကောင်းဆောင်တွေတော်များတောက်ရှင်းနေကြပါတယ်ဟု
တ်ကဲ့
quarter တာမဟုတ်ပါဘူးပေါင်းစည်းတာပါဆိုတော့တိတ်ချောက်ရှင်းပါပဲတကယ်တမ်းပြောရင် server ဆိုတဲ့မြစ်သားရကဒီဖီမကြီးမှာရှိတဲ့ဘဟုအစိုးရနဲ့တိုင်းပြည်သားကြီးတွေနောက်တစ်ခါပြည်내မှာရှိတဲ့အစိုးရတွေကြားမှာအနာခွဲဝီကြီးပေါ့နော်အနာခွဲဝီကြီးဆိုတာရင်းတော့ကျွန်တော်နိုင်ငံမှာကဘူးဆူရအကုန်ချုပ်ကင်ထားတာဒါပေမဲ့နောက်ပိုင်းမှာပြည်내ဆူရတွေနောက်တက်ကဆိုင်ရာတိုင်းတိုင်းနဲ့ပြည်내လိုက်လူမျိုးတွေရဲ့ လုပ်ပိုင်ခွင့်ကြီးပို့ပြီးတော့ရှိလာဖို့အတွက်ဟိုဒီအာနာခွဲဝေကိစ္စပါအာနာခွဲဝေကိစ္စကိုအဓိကထားပြီးတော့ပြောကြတာပါ
โอเคဟိုကျွန်တော်တို့ American ပြည်တော်စုဒီ VOA ရုံးဆိုင်တဲ့ American ပြည်တော်စုဆိုရင်လည်းဒီပြည်တော်စုစနစ်ပေါ့ Federal စနစ်နဲ့ပဲအုပ်ချုပ်နေတာပဲเนาะဟိုဒီပြည်နယ်တွေကလည်းပြည်နယ်အစိုးရရေနောက်တော့ပြည်တော်စုအစိုးရနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတော့အုပ်ချုပ်နေတာပဲ
ဟုတ်ပါတယ်ခုနပြောလို့ပါဟိုတကယ်တော့ Federal စနစ်ကအမျိုးမျိုးရှိတယ်လीအိန္ဒိယမှာလည်း Federal American နဲ့ Federal Russia နဲ့ Federal Federal စနစ်ကနိုင်ငံတော်များမှာရှင်းလုံးနေ Federal စနစ်ကအမျိုးမျိုးရှိနေအခုဒီစနစ်ဘက်မှာလည်းဒါကိုပဲစနစ်ကြတာပါblue ferro new ကျင်သုံးမလဲ blue ferro new သွားမလဲဘယ်လောက်ထိအာနာခွဲဝေးရေးစင်တွေလောက်ကြောင်းလဲဒါကိုဆွေးနွေးကြတာပါခွဲထွက်ရေးကိစ္စကိုပြောနေကြတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုသားညုံခုလိုဖြေပြတာကျေးဇူးတင်ပါတယ်ကိုသားညုံခုလိုရှင်းပြသွားတော့လဲစာရန်နေအတီတီကပြည်내ခွဲထွက်ရေးနဲ့ပတ်သက်ပြီးပြောခဲ့တာဟုတ်မဟုတ်ဆိုတာတော့ရှင်းနေလဲရှင်းရှင်းလင်းလင်းသိသွားရပါတယ်ရှင်ကျေးဇူးတင်ပါတယ်အားလုံးလည်းဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းသွားကြပြီထင်ပါတယ်နော်တော့ရှင်းနေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြမတေးချစ်ပရိသတ်တွေလဲမြန်မာတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ရှင်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးကျင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြီးတော့တော်ရရှင်တွေကိုမြန်မာတေးသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါရစေ။ခိုင်ထူးတည်ဆိုထားတဲ့နောက်ဆုံးအိမ်မယ်ဆိုတဲ့သချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်
။စိန်မြာတေးရွတ်တူကြီးနေစေ။သာမျက်ရည်စူရီတို့ပေါ်ချူရီနေနိုင်လို့တည်းကြောက်ခဲ့တူပြူနေစေ ငါအတွက်အပြေရှာနေတူပေါ်ချူမိနေနိုင်လို့လေတည်မမပြောရညာမောလုံးနေစေတယောက်တည်း
သိဆိုထားတဲ့နောက်ဆုံးအိမ်မဲ့ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်ဒေစေအိမ်မတူဂျန်နေစေနာစိတ်တွေနေနေတို့ဘောချူမီနိုင်လို့
ဒီမှာကျင်းအစား
တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ21ရာစုပင်လုံပြည်တော်စုငိမ့်ညာရေးညီလာခံဘာတွေထူးခြားသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ငံကအကူအညီတင်ဆက်ထားပါတယ်ရှင်
ကုဆွေရဲ့21ရာစုပင်လုံလို့နာမည်ပေးထားတဲ့ပြည်တော်စုညီညာရေးညီလာခံကြီးအောင်မြင်မြင်ကျင်းပပြီးစီးခဲ့ပါပြီမြန်မာနိုင်ငံပြည်တွင်းလောက်မကပဲနိုင်ငံတကာအသံဝိုင်းကပါအာရုံစိုက်ခဲ့တဲ့အဲ့ဒီညီညာရေးညီလာခံကြီးဟာတကယ်ပဲအောင်မြင်မှုရတဲ့ညီလာခံတစ်ခုဖြစ်ပါရဲ့လားညီလာခံမှာဘလို့ထူးခြားချက်တွေရှိခဲ့သလဲညီလာခံရဲ့ရှေ့အနာကဘာတွေဆက်ဖြစ်လာနိုင်အောင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြည်တွင်းညီညာရေးကြိုးပမ်းမှုနဲ့ပတ်သက်လို့လက်ရှိကျင်းပပြီးသွားတဲ့21ရာစုပင်လုံငင်းငယ်ညီလာခံဟာပထမဦးဆုံးသောညီလာခံတော့မဟုတ်ပါဘူး။ပြီးခဲ့တဲ့5နှစ်တာကာလအာဏာရခဲ့တဲ့သမရဦးသိန်းစိန်သူ့တပ်တန်းမကုန်းခင်2016နှစ်စန်းပိုင်းတုန်းကငင်းငယ်ညီလာခံတစ်ခုလုပ်ခဲ့မှုပါသေးတယ်။အခု21ရာစုပင်လုံငင်းငယ်ညီလာခံကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရပြီး5လအတွင်းကျင်းပတဲ့ညီလာခံတစ်ခုဖြစ်ပါတယ်။ဒီညီလာခံကို21ရာစုပင်လုံပထမငင်းငယ်ရေးညီလာခံလို့ခေါ်ဝေါ်ကြပြီးနောက်6လအတွင်းဒုတိယအကြိမ်နောက်ပိုင်းတတိယသတုတ္တစသဖြင့်ဇက်တိုက်ကျင်းပသွားဖို့ရည်ရွယ်ထားကြောင်းလည်းသိရပါဗျ။လက်ရှိအချိန်အစိုးရတက်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေအပြစ်ရက်သဘောတူညီချက်လဲတစုံတရာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ဒုဥက္ကဋ္ဌအင်ဘန်လတပုံတက်ဖွဲ့တဖွဲ့ရဲ့ဗိုလ်ချုပ်ကြီးတယောက်အနေနဲ့နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရတက်မတော်လွှတ်တော်တိုင်းသားကောင်းဆောင်အသီးသီးရှေ့မှောက်မှာစကားပြောဆိုခွင့်ရခဲ့ယူမကဒီလိုပြောဆိုနေတာကိုတတိုင်းပြည်လုံးတကဘာလုံးကကြည့်ရှုနိုင်အောင်ခွင့်ပြုပေးထားတာကိုကြည့်ရင်ဒီညီလာခံကြီးဘလောက်ထူးခြားမှုရှိတယ်ဆိုတာသတိပြုမိနိုင်ပါတယ်ဒါဟာမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးစဉ်ကတည်းကဘယ်တော့မှမြင်တွေ့ခွင့်မရတဲ့ညင်ကွင်းမျိုးဖြစ်ပါတယ
်။အလားတူပါပဲ။ညီလာခံဖွင့်ပွဲနေ့ညနေပိုင်းအစီအစဉ်မှာပွဲအစီအစဉ်နဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးခင်စောဦးချင်းမျိုးသားတက်ဦးကဒေါက်တာဆလိုင်းလျံမိုးစာကောင်းနဲ့ ABSDF ကရဲဘော်မျိုးဝင်းတို့ကညီလာခံတက်သူတွေနဲ့လေးလာသူတွေလိုက်နာရမယ့်စီကံအကြောင်းပြောဆိုခဲ့ပါတယ်။ညီလာခံတက်တဲ့ကိုယ်စားလှယ်တွေလိုက်နာရမယ့်အချက်16ချက်ထဲကအချက်နံပါတ်6နဲ့9မှာကိုယ်စလဲတွေတင်ပြချက်ကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရဘူးလို့တားမြစ်ထားပါတယ်။ဒါရီမကညီလာခံအတွင်းကြီးညာချက်တွေစာရွက်စာတမ်းတွေဖျက်ဝေလိုတယ်ဆိုရင်လဲကျင်းပရေးအဖွဲ့ကိုအသိပေးရမှာဖြစ်ပြီးခွင့်ပြုမှဝင်ငှတာလုပ်ရမယ်လို့ကြီးညာပါတယ်။လေလာသူတွေဆိုရင်လဲကိုယ်စလဲတွေရဲ့တင်ပြချက်တွေကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရုံနဲ့မကနောက်အဲ့ဒီပြောဆိုတင်ပြချက်တွေကိုပြန်ပြောဆိုတာပြန်ရေးသားတာလုပ်ရင်လဲတင်ပြခဲ့သူရဲ့နာမည်နဲ့အဖွဲ့စည်းကိုပေါ်ပြခြင်းမပြုရဆိုပြီးကန့်သတ်ထားခဲ့တာဖြစ်ပါတယ်။အထူးပဲကတော့ညီလာခံကိုခမ်းမထဲမှာပဲအကန့်သတ်နဲ့ကျင်းပဖို့ရည်ရွယ်ထားတာမျိုးပါ။ဒါပေမဲ့ပွဲစီစဉ်သူတွေအနေနဲ့ဘလို့ပဲကန့်သတ်ထားခဲ့သည်ဖြစ်စေနောက်ရက်ကျင်းပတဲ့ညီလာခံအစည်းအဝေးတင်ပြချက်တွေကိုအစိုးရဘိုင်နဲ့ပုဂ္ဂလိက channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်တဲ့အခါထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအဟောသိကံလိုဖြစ်သွားစေပါတယ်။ညီလာခံကျင်းပဖို့ကိုယ်စလဲတွေတင်ပြဖို့နဲ့ပတ်သက်ပြီးနိုင်ငံပိုင်ရုပ်သံ channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသဖို့ဒေါ်ဆန်းစုကြည်ကညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုအဲ့ဒီထုတ်လွှင့်ပြသလိုက်တဲ့အတွက်လဲပွင့်လဲမြင်သာမှုနဲ့ပတ်သက်ရင်အခုညီလာခံဟာမြမသမိုင်းမှာတစ်ချိန်တစ်ခါမှမပေါ်ပေါက်ခဲ့ဘူးတဲ့အခြေအနေဖြစ်ပေါ်ခဲ့သည့်အထိထူးခြားမှုရှိသွားခဲ့တာဖြစ်ပါတယ်။ဒီထုတ်လွှင့်မှုကြောင့်ပဲပြည်တွင်းကတိုင်းသားပြည်သူအားလုံးဟာအစိုးရတပ်မတော်လွှတ်တော်လက်နက်ကိုင်တိုင်းရင်းသားနိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးနဲ့လူပုဂ္ဂိုလ်အစည်းအဝေးရဲ့ထင်မြင်ယူဆချက်တွေလိုလားချက်တွေကိုသိခွင့်ရသွားကြတာဖြစ်ပါတယ်။
ညီလာခံရဲ့နောက်ထူးခြားချက်ကတော့ကိုကန့်တအောင်းပလောင်နဲ့ရခိုင်အေအေတက်ဖွဲ့၃ခုကကိုစလဲတွေတက်ခွင့်မရတာကလွဲရင်မြန်မာနိုင်ငံမှာရှိတဲ့ဗတ်အသီးသီးကအင်အားစုတွေတကယ့်ကိုစုံစုံညီညီတက်တဲ့ညီလာခံဖြစ်ခဲ့တာပါပြီးခဲ့တဲ့နှစ်စန်းသမရဦးသိန်းစိန်လက်ထက်ကျင်းပခဲ့တဲ့ညီလာခံတုန်းကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့တကယ့်ပြည်သူကိုစလဲစစ်စစ်တွေတက်ခွင့်မရသလို NCA အပြစ်ရဲ့လက်မှတ်ထိုးမထားတဲ့ KIO ဥဆောင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်တာမဟုတ်ပါဘူး။အလားတူတ တီးကြလို့ဖြစ်နေတဲ့ UWSA ဝါနဲ့မိုင်လာအဖွဲ့ကိုယ်စားလှယ်တွေလည်းမတက်ရောက်ကြပါဘူး။ဒီ21ရာစုပင်လုံညီလာခံကတော့အားလုံးစုံစုံညီညီတက်တဲ့ပွဲအားလုံးကိုယ်သဘောထားဆန္ဒတွေကိုပွန့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့ပွဲအဖြစ်မှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းညီလာခံဒုတိယနေ့မှာတော့ UWSA ဝါအဖွဲ့ကိုယ်စားလှယ်တွေပြန်ထွက်ခွာသွားတဲ့ဖြစ်စဉ်တော့ကြုံခဲ့ရပါတယ်။တကယ်တော့ဒီအဖြစ်ပြက်ဟာအစိုးရကတော့၎င်းတပ်မတော်ဘက်ကတော့၎င်းတမင်ခွဲခြားဆက်ဆံတဲ့အနေအထားမျိုးမဟုတ်ပဲကိုယ်စားလှယ်အဖွဲ့နဲ့ပွဲစီစဉ်ရမှာပါဝင်တဲ့လက်နက်ကင်တိုင်းသားကိုယ်စားလှယ်တွေအကြားချိတ်ဆက်မှုလွဲချော်ခဲ့တဲ့ဖြစ်စဉ်လောက်ပဲဖြစ်ပါတယ်။ဒါပေမဲ့ UWSA အဖွဲ့ကိုယ်တိုင်ကတကယ့်ခေါင်းဆောင်တွေတတ်တာမဟုတ်ပဲမြို့ပေါ်ဆက်ဆံရေးယုံတာဝန်ရှိသူတွေလောက်ပဲဆေလွတ်တာဖြစ်စဉ်စဖြစ်ဖြစ်ချင်းအဲ့ဒီကိုယ်စားလှယ်တွေကသူတို့ဗဟိုဌာနချုပ်ကိုတရင်ပို့ခဲ့တာဒီအပေါ်မှာအဝေးကဗဟိုခေါင်းဆောင်တွေကလည်းနားလည်မှုလွဲပြီးပြန်ခေါ်တာစတဲ့အကြောင်းကြောင့်ဝါကိုယ်စားလှယ်အဖွဲ့ပြန်သွားတဲ့အနေအထားဖြစ်ပေါ်စေခဲ့တာပါအကောင့်ဘက်ကတွေးကြည့်ရင်တော့ဒီဖြစ်စဉ်ကြောင့်နောင်ဆက်ပြီးအကောင့်ထဲပေါ်မဲ့ငြင်းငြင်းရေးဖြစ်စဉ်မှာဝါတက်ဖွဲ့နဲ့ပတ်သက်ပြီးသတိထားကင်တွေဆောင်ရွက်ရမယ်အများကြီးစူးစမ်းအထောက်ဖို့လိုမယ်ဆိုတာကိုတော့သင်ငန်းစာယူနိုင်ကြပါလိမ့်မယ်
။ညီလာခံနောက်ဆုံးနေ့မှာဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်။ဒီညီလာခံမှာပုံမှန်လေးလေးဝေဖန်တာတို့တိုက်ခိုက်တာတို့လည်းပါသွားပါတယ်။ကျွန်မကလည်းဒီလိုဖြစ်တာဟာဘာမှကြောက်စရာမရှိဘူးလို့ဒီလိုပဲယုံကြည်ပါတယ်။ပြဿနာကိုစိုးရိမ်စရာမရှိပါဘူး။ပြဿနာမရှိချင်ရောင်ဆောင်နေရတာဟာဒါကသာစိုးရိမ်စရာဖြစ်ပါတယ်။ပြဿနာမရှိချင်ရောင်ဆောင်နေရင်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့ဆိုခဲ့တယ်လို့အခုဆိုရင်အစုဖွဲ့အသီးသီးပုဂ္ဂိုလ်များပြောသွားတဲ့နေရာမှာဘသူတွေဟာအတိတ်ကိုပို့ပြီးလက်ကြည့်တဲ့နေရာမှာအားသံတယ်လဲဘသူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအားသံတယ်လဲဆိုတာလဲပေါ်လာပါလိမ့်မယ်ဆိုပြီးလဲပြောသွားခဲ့ပါတယ်သူပြောသလိုပါပဲဒီ21ရာစုပင်လုံးငင်းငယ်ညီလာခံဟာတိုင်းပြည်ကအင်အားစုအသီးသီးရဲ့လိုလားချက်တွေမျှော်လင့်ချက်တွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့အဲ့ဒီထုတ်ဖော်ချက်တွေကိုတိုင်းသားပြည်သူတွေအားလုံးသိခွင့်ရခဲ့တဲ့ပြဿနာတွေဖြေရှင်းဖို့လမ်းစာတွေ့နိုင်တဲ့တမိုင်းမှာအလွန်ထူးခြားတဲ့ညီလာခံတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စပိန်နိုင်ငံမှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ခရမ်းကျင်သီးပေါက်ပွဲတော်ကိုဆင်နွှဲခဲ့ပါတယ်။နော်ဝေနိုင်ငံမှာတော့ရိန်းဒီးယားသမင်အကောင့်300လောက်မိုးကြိုးပစ်ခတ်ရပြီးတော့အစုလိုက်အပြုံလိုက်တေဆုံးသွားပါတယ်။ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့တင်ဆက်ထားပါတယ်ရှင
်။စပိန်နိုင်ငံမှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ခရမ်းကျင်သီးပွဲတော်ပြီးခဲ့တဲ့ပုဂ္ဂိုလ်တွေကကျင်းပပါတယ်။ဒီပွဲတော်မှာလူတွေတယောက်ကိုတယောက်ခရမ်းကျင်သီးတွေနဲ့ပစ်ပေါက်ဆင်နွှဲကြတာပါစပိန်နိုင်ငံရှိပိုင်းမှာကျင်းပတဲ့ဒီပွဲမှာကုန်တင်ကား6စီးအပြည့်ခရမ်းကျင်သီးတန်ချိန်160ကိုသုံးပြီးတော့ကျင်းပခဲ့ကြတာပါနိုင်ငံသားသားခီးသွွားအမြောက်များဝင်ရောက်ဆင်နွှဲကြသလိုလမ်းတွေပေါ်မှာလည်းခရမ်းကျင်သီးအနှစ်အဖက်တွေပြည့်ရှံသွားခဲ့ပါတယ်တချို့တွေကမျက်လုံးတွေကိုကာကွယ်ဖို့ရေကူးမြစ်မှန်တွေကိုတက်ဆင်ကြပါတယ်ဒီပွဲမှာပါဝင်ဖို့တယောက်ကို70ဒေါ်လာကြားတင်တယ်လို့ဒီနှစ်မှာတော့လူ1000ကျော်ပါဝင်ခဲ့ကြပါတယ်ခရမ်းကျင်သီးထုတ်လုပ်တဲ့ဒေသဖြစ်တဲ့စပိန်နိုင်ငံအရှေ့ပိုင်းကဒီပွဲတော်ကို1945ခုနှစ်လောက်ကတည်းကကျင်းပလာတာဟာဆိုရင်နှစ်ပေါင်း80ကျော်ရှိနေပါပြီရှင
်။နော်ဝေနိုင်ငံအလယ်ပိုင်းမှာတော့ရိန်းဒီးယားသမင်အကောင့်300လောက်ဟာမိုးကြိုးပစ်ခတ်ရပြီးတေဆုံးခဲ့ပါတယ်။သဘာဝသားရဲတိရစ္ဆာန်တာဝန်ရှိသူတွေကတော့တဘာဝဘေးအန္တရာယ်ထူးခြားဖြစ်စဉ်တစ်ခုဖြစ်တယ်လို့ပြောပါတယ်။တဲလီမတ်ခရိုင်ထဲမှာရှိတဲ့တောင်တန်းတွေပေါ်မှာရိန်းဒီးယားသမင်တွေတေဆုံးနေခဲ့တာကိုတွေ့ခဲ့ကြတာပါ။အကောင်ပေါက်လေး80အပါဝင်စုစုပေါင်း323ကောင်တေဆုံးခဲ့တယ်လို့နော်ဝေးတဘာဝပတ်ဝန်းကျင်အေဂျင်စီကသတင်းထုတ်ပြန်ပါတယ်။ရာသီဥတုမကောင်းတဲ့အချိန်မှာရိန်းဒီးယားသမင်တွေဟာပူပူကက်ကက်နေလေရှိတာကြောင့်အခုလိုအစုလိုက်ကြီးတေဆုံးသွားရတာဖြစ်နိုင်တယ်လို့လည်းတဘာဝပတ်ဝန်းကျင်အေဂျင်စီပြောခွင့်ရကပြောပါတယ်။ဒီတောင်တန်းဒေသတစ်လျှောက်ဟာရိန်းဒီးယားသမင်တွေရှေ့ပြောင်းသွားလာရမှာသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်ခင်ဗျာ
။ဗီဒီယိုနိုင်ငံရဲ့မြို့ တော့လန်ဒန်မြို့နယ်မှာရှိတဲ့ရက်ဘားဆိုင်တစ်ခုမှာတော့ဗီအာကိုနောက်ဆုံးပေါ်နည်းပညာ Virtual Reality ပုံရိပ်စနည်းပညာနဲ့ပေါင်းစပ်ပြီးတော့အတွေ့အကြုံတွေအဖြစ်ဆက်သက်နေကြပါတယ်။ Innis and Gain ကုမ္ပဏီကထုတ်လုပ်တဲ့ဗီအာရဲ့အရသာနဲ့တောက်သုံးသူတွေရဲ့အတွေ့အကြုံကိုစမ်းသပ်စေဖို့အခုလိုစမ်းသပ်လှုပ်ဆောင်ကြည့်နေတာပါ။သူတို့ထုတ်တဲ့ဗီအာနှမျိုးကိုတောက်သုံးတဲ့အခါမှာVirtual Reality ပုံရိပ်စနစ်မြန်မာကိုဝင့်စင်ပြီးတော့တောက်ရတာပါဥပမာဒီ original တစိပ်ဘီယာကိုတောက်တဲ့အခါမှာနေဝင်တဲ့အခြေပတ်ဝန်းကျင်ကိုမြင်ရတဲ့အတွက်ဘီယာကိုပို့ပြီးတော့ခြုံတဲ့အရသာထွက်စီမှာဖြစ်ပါတယ်လာကဘီယာကိုတောက်တဲ့အခါမှာတော့ရေငက်ပြည်စီဖို့နဲ့အမောပန်းပြည်စီတဲ့အရသာပို့ပြီးတော့ထွက်စီဖို့ရေကန်ပတ်ဝန်းကျင်မျိုးကိုမြင်ရစီမှာပါတချို့တွေအတွက်မျက်မှန်ကြီးတက်ထားတဲ့အချိန်မှာဘီယာတောက်ရတာအခက်အခဲရှိစေမှာပါပြီးခဲ့တဲ့ August လတုန်းကအင်္ဂလန်နဲ့ Scotland မှာရှိတဲ့အရက်ဘာမျိုးစုံမှာအခုလိုအထွေအကြုံကိုစမ်းသပ်ကြည့်ခဲ့ကြတာပါရှင
်သူရဲ့မှတ်ပုံတွေမှာမွေးနေ့ကို1880ခုနှစ်ဒီဇင်ဘာလ31ရက်လို့ဖော်ပြထားတော့အသက်က146နှစ်ရှိပြီလို့တွက်ဆနိုင်ပါတယ်။ဒီမှတ်ပုံတင်တာအမှန်ဆိုရင်အင်ဒိုနီးရှားနိုင်ငံကအဖိုးဟိုမီစီဒိုမန်ဂျိုဟာကမ္ဘာပေါ်မှာအသက်အကြီးဆုံးပုဂ္ဂိုလ်အဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်။အီတလီကကမ္ဘာအသက်အကြီးဆုံးပုဂ္ဂိုလ်လို့အသတ်မှတ်ခံထားရတဲ့အသက်116နှစ်အရွယ်အမျိုးသမီးကြီးထက်အသက်30လောက်ပိုပြီးကြီးသူဖြစ်ပါတယ်။စီဒိုမန်ဂျိုဟာအမျိုးသမီး၄ယောက်နဲ့အိမ်အောင်ကြခဲ့ပြီးတာသမီ3ယောက်ထွန်းကားခဲ့ပါတယ်။မိသားစုထဲမှာလဲသူတယောက်ပဲအသက်ရှိကျန်ရေးခဲ့တာဖြစ်ပါတယ်။မှတ်ပုံနေနဲ့ကသူ့မွေးနေ့မှန်မမှန်ဆိုတာကိုတော့အင်ဒိုနီးရှားအာဏာပိုင်တွေကအတည်ပြုချက်မပေးနိုင်သေးပါဘူး။အသက်ရှိခြင်းရေးစိတ်ကိုအေးအေးထားဘာပဲလုပ်လို့အေးအေးဆေးဆေးလုပ်ပါလို့သူကပြောပါတယ်ခင်ဗျာ
။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်။
စီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေတရုတ်နိုင်ငံက G20 ထိပ်သီးညီလာခံမှာတွေ့ဆုံဆွေးနွေးနေကြချိန်မှာပဲပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေပို့ပြီးပေးနိုင်ဖို့အတွက်အပိသာအပြစ်ခတ်ရက်စရေးသဘောတူညီချက်တစ်ခုရရေးအမေရိကန်ပြည်ထောင်စုနဲ့ရုရှားနှစ်နိုင်ငံတို့ညှိနှိုင်းနေကြပါတယ်။နှစ်နိုင်ငံတို့အနေနဲ့သဘောတူညီချက်တစ်ခုရရေးနီးစပ်လာဖို့ရပါမယ်လို့အခက်အခဲတွေကတော့ရှိနေသေးပါ။တရုတ်နိုင်ငံဟန်ဂျူးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲကိုဒီကနေ့တရဝင်းစတင်ကျင်းပနေပါပြီ။ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီဆိုပေမဲ့ဗန္ဒာရေးကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုကဏ္ဍတွေမှာစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့တရုတ်သမ္မတရှီဂျင်းဖင်ကညီလာခံအဖွဲ့မှာပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားနဲ့တရုတ်သမ္မတရှီဂျင်းဖင်တို့မနေ့စနေနေ့က၃နာရီကျော်ကြာတွေ့ဆုံဆွေးနွေးမှုအတွင်မှာတော့နိုင်ငံခြားလုံခြုံရေးကုန်သွယ်ရေးနဲ့ချမ်းမာရေးဆိုင်ရာကိစ္စရပ်တွေကိုပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ကြပါတယ်။ဒါ့အပြင်တတိယကမ္ဘာကမိတ်ဖက်နိုင်ငံတွေမှာငြိမ်းချမ်းရေးထိန်းသိမ်းရေးမှာလည်းပူးပေါင်းဆောင်ရွက်ကြဖို့နှစ်ဖက်ကောင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ပီရောကထုတ်တဲ့ကြေညာချက်ကဖော်ပြပါတယ်။မာသာထရီဇာကိုသရော်စင်တူဖြစ်ကက်သလစ်သာသနာပိုင်ပိုဟမ်မင်ဂျီဖရန်စစ်စကာဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ဟိုလီရှီယာအော့မာစီဘာသာရေးအခမ်းအနားတွင်စိန့်ပီတာရှင်မြင့်ကိုစူဝေရောက်ရှိနေကြတဲ့ထောင်းတောင်းချီတဲ့လူဒုပရိသတ်ရှင်မှာသူရောစင်မာသာထရီဇာဖြစ်ကြီးညာခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vidac ဇော်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်။မနေ့ပြန်မနေ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.